ရုရှား-အမေရိကန်ထက်လွတ်တော်စာဦးမှကျင်းပတဲ့အန်ဒီအကြောက်ရောက်နေတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ရှင်းလင်းပွဲအတွင်းဆွေးနွေးလာနေတဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုမြန်မာသတင်းတော်တွေကရှင်းလင်းပြောကြားခဲ့ပါတယ်။မေလ24ရက်နေ့မှာကျင်းပတဲ့ဒီရှင်းလင်းပွဲအတွင်းအရက်သားအစိုးရလက်ထက်လွန်ခဲ့တဲ့နှစ်မြတာကာလမှာအစိုးရကသတင်းသမားတွေပေါ်ပို့တင်းကျကျကန့်ကွယ်လာတယ်လို့ ARD သတင်းဌာနသတင်းတောက်ပိုလူဝီဝန်ကပြောကြားပါတယ်။
ကျွန်တော်ကတကယ်က conflict reporter ပေါ့တကယ်ပြည်ပခဖြစ်တဲ့နေရာကိုလိုက်ပြီးတော့ရေးတဲ့သတင်းတောက်ဆိုတော့ကျွန်တော်အဆုံးတော့တာပေါ့ကချင်တို့ရှမ်းတို့ပလောင်တို့ရခိုင်နဲ့တော့ဘူးတော့အဲ့ဒီချိန်တော့ကကျွန်တော်အဆတော်တော့ကဆိုရင်တော့အဲ့ဒီခေတ်တော့ကဆိုရင်ဘာမှဖြစ်ကမှာမရှိဘူးနော်ဒါပေမဲ့2019ကြာတော့မှကိုကဖမ်းခံရတော့ကိုကပထမကထင်တော့ပေါ့နော်ဒီမိုကရေစီဆိုတော့သတင်းတောက်ကိုမဖမ်းဘူးကိုကထင်တော့ပေါ့နော်ဘာဖြစ်လို့ဆိုဒီမိုကရေစီဆိုတော့သတင်းတောက်ကဟိုပြည်သူနဲ့အလောက်ကျွေးပြုမယ်နောက်ပြီးတော့ဒေါက်တာမန်ထိုင်နဲ့သူတို့ပြောထားတော့ကိုကအဲ့ဒီဟာသိရောနေတော့တကယ်တော့အဲ့မှာအဖမ်းခံရတော့မှဟိုပြန်စင်းစားတော့မဟုတ်သေးဘူးကြာငါတို့နိုင်ငံမှာသတင်းလွတ်လပ်မှုရှိသလားဆိုတာမရှိသေးဘူးပေါ့နော်
2019ခုနှစ်ဇွန်လကမိုင်းကကိုလူဝီဝမ်အပါအဝင်တခြားသတင်းတော်များဦးဟာ TNLA ခေါ်တောင်းပလောင်တပ်ဖွဲ့ရဲ့အပြည်ပြည်ဆိုင်ရာမူရင်းဆွေးနွေးအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ခိုက်ရေးနှင့်အခမ်းအနားကိုတွားရောက်သတင်းယူခဲ့တာကြောင့်အပိုင်းခံရပါသေးတယ်။ဒါ့အပြင်နိုင်ငံကအတိုင်းဝိုင်းအနေနဲ့နိုင်ငံတော်ကလူ့ခွင့်အခြေအနေတွေကိုလည်းစောင့်ကြည့်ပြီးထောက်ပြပြောဆိုဖို့ကိုလူဝီဝမ်ကအကြံပြုပြောဆိုပါတယ်။မြန်မာနိုင်ငံအတွင်းတခိုင်ပြည်နယ်အပြင်ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်စတဲ့နေရာတွေမှာလဲစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့ပြည်ပခါတွေအတွင်းအရက်သားသိမ်းတဲ့ချီဟာအိုးရင်စွန့်ခွာတပီးနေရတဲ့အခြေအနေကိုလဲသူကထောက်ပြခဲ့ပါတယ်။ဒရင်းလလက်ခွင့်အချိန်ကြီးရှင်းလင်းတင်ပြတဲ့ပွဲမှာတော့ကိုလူဝီဝမ်အပါအဝင်ပူလစာရှုရှင်ဒရင်းနောက်မက်အက်ဆာချူးဆန်လူခွင့်အချိန်ကြီးစောင့်ကြည့်အကဲခတ်လေ့လာနေတဲ့မက်အင်တီသူတို့လက်ကရောက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်။MSC International လူခွင့်ဖွဲ့ကြီးက Emily Walsh ကလည်းရခိုင်ပြည်နယ်ကပြည်ပခါတွေအကြောင်းစုံစမ်းပေါ်ထုတ်ရင်းအစိုးရရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပါအဝင်မြန်မာနိုင်ငံကသတင်းလလက်ခွင့်အခြေအနေကိုမီးမောင်းထုတ်ပြကြတဲ့ကြောင်းအခုလိုရှင်းလင်းပွဲကျင်းပတာဖြစ်ကြောင်းပြောပါတယ
် Whenever one journalist is imprisoned it affects an entire ecosystem
ဒီလိုမျိုးတော့ဖမ်းဆီးထောင်ချခံရပြီဆိုရင်သူတို့ဆက်ဆက်ပတ်သက်နေတဲ့ပတ်ဝန်းကျင်တစ်ခုလုံးကိုထိခိုက်စေတာပါဒရင်းသမားရဲ့လုပ်ဖို့ကံတက်တွေသူ့ရဲ့မိသားစုဝင်တွေသူ့ရဲ့လူမှုမိတ်ဆွေအတိုင်းဝိုင်းအားလုံးကိုထိခိုက်တာပါ။ဘာတွေဖြစ်နေတယ်လဲဆိုတာကိုနိုင်ငံတကာအတိုင်းဝိုင်းကသိနိုင်ဖို့တည်င်းကတိတ်ပြီးအရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ဖို့ Amnesty International နိုင်ငံတကာလူမျိုးချမ်းသာခွင့်လို့အဖွဲ့အစည်းတွေကိုတည်င်းတွေတင်ပြနိုင်ဖို့လိုပါတယ်။သတင်းလုံလန်းလုပ်တာဟာပြစ်မှုမဟုတ်ပါဘူး။ဒါကိုတင်းတင်းကြပ်ကြပ်သိစေနိုင်ဖို့ကျမတို့ဒီကနေ့ဒီကိုရောက်နေတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချစ်ချင်းလှုပ်ပေးတင်ပါတယ
်ဖိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုစီချင်းနဲ့ပေးရခဲ့တဲ့ဖန်အမေရိကအဖွဲ့ရဲ့ဝါရှင်တန်ဆိုင်ရာညွှန်ကြားမှုထောမတ်စ်မီလီယာကလည်းမြန်မာသတင်းလလခွင့်အခြေအနေကိုအခုလိုထောက်ပြခဲ့ပါတယ
် It's undeniable that situation and it's ironic and a bit sad
မြန်မာပြည်မှာတလွဲတချော်တွေဖြစ်နေတယ်ဆိုတာငြင်းလို့မရပါဘူးဝမ်းနဲ့ပေါ်လဲကောင်းပါလေလွတ်လပ်စွာရေးသားဖို့ထုတ်ခွင့်နဲ့ပတ်သက်တဲ့သတင်းလုံများဟာမြန်မာပြည်မှာပို့ပြီးတော့ဆိုးဝါးလာနေပါလေ2015ခုရွေးကောက်ပွဲကတက်လာတဲ့ NLD ရက်သားအစိုးရကလွတ်တော်မှာဥဆောင်လာပြီးကလေးကလွတ်လပ်စွာရေးသားပြောဆိုဖို့ထုတ်ခွင့်နဲ့ပေါ်မှာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေကနှိုက်ကွပ်မှုတွေပို့ပြီးတော့တိုးလာခဲ့ပါလေအခြေအနေတွေကစိတ်ဝင်စားဖို့လဲကောင်းတယ်စိုးရိမ်ဖို့လဲကောင်းပါလေ
လူမျိုးနဲ့မေလာ22ရက်နေ့ကအမေရိကအဖွဲ့ဟာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဘာဘေး freedom to write ဆိုချင်းပြရခဲ့ပါတယ်။ဒီလိုမျိုးကဒီစီပွဲခန်းမကိုတော့ဆွေရှင်နေကိုစားမိသားစုဝင်တွေကတက်ရောက်ပြီးဆုလက်ခံရယူခဲ့ပါတယ်။အထက်လွှတ်တော်ဆောက်ဦးမှကျင်းပတဲ့မြမသတင်းလွတ်ခွင့်အခြေအနေရှင်းလင်းပွဲဖြစ်မြောက်ဖို့အတွက်ကိုတော့ Pan America အဖွဲ့နဲ့အတူ Amnesty International သတင်းတော်များတာဝန်ရေးအဖွဲ့ရှိပြီးခြင်းနဲ့နေစည်းမထားသတင်းတော်များအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါခင်ဗျာ။